ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့အသေးပြောင်းနှုန်းမြင့်တက်လာတာကိုဟန်တာဖို့အသစ်ချမှတ်လိုက်တဲ့တင်းကျပ်တဲ့စီမင်းကန့်သတ်ချက်တွေဗုဒ္ဓဦးနေကစလို့အသက်ဝင်ပြီးဖြစ်ပါတယ်။ဗြိတိန်မှာလက်တလော့ဖြစ်ပေါ်နေတဲ့ပုံမှန်ထက်ကူးစက်လွယ်တဲ့ဗီဇာဖွဲ့စည်းပုံစင်ကဲပြောင်းကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကဂျာမနီနိုင်ငံမှာလည်းရှိကောင်းရှိနေနိုင်တယ်လို့မြို့သားပြည်သူ့ကျန်းမာရေးဌာန Robert Koch Institute အကြီးအကဲလိုဒါဝီလာကပြောပါတယ်။ဒါပေမဲ့ဂျာမနီနိုင်ငံအတွင်းဒီဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူရှိတယ်လို့တော့မကြားမိသေးဘူးလို့သူကအင်္ဂါနေ့တုန်းကသတင်းတောက်တွေကိုပြောပါတယ်
။ Wie können die Bedeutung dieser Variante für das Geschehen
ဒီဇာဖွဲ့စည်းပုံစင်ကဲပြောင်းဒီဗိုင်းရပ်စ်နဲ့ပတ်သက်လို့ထူးထူးခြားခြားဘာတွေရှိသလဲဆိုတာကိုအခုထိလေ့လာသုံးသပ်အကဲဖြတ်တာတွေမလုပ်ရသေးပါဘူး။ဒါပေမဲ့ကျွန်တော်တို့သတိထားစောင့်ကြည့်နေပါတယ်လို့လည်း Robert Koch Institute အကြီးအကဲလိုဒါဝီလာကပြောပါတယ်။ဒီဗီဇာပြောင်းဗိုင်းရပ်စ်ရောဂါပိုးကိုဗြိတိန်နိုင်ငံမှာတွေ့ရတာကိုသိရပြီးတဲ့နောက်ပိုင်းနယ်သာလန်နဲ့ဒိန်းမတ်နိုင်ငံတွေမှာလည်းတွေ့ရတယ်လို့သူကပြောပါတယ်။ဒါပေမဲ့ဂျာမနီနိုင်ငံမှာမတွေ့သေးပေမဲ့ရှိနေနိုင်ခြေတိတ်ကိုမြင်မာနေတယ်လို့လည်းလူတော်ဖီလာကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးမျိုးကွဲကကူးစက်တာပုံမြန်ပေမဲ့ပိုပြင်းထန်ပြီးပိုအန္တရာယ်များတယ်လို့တော့သက်သေပြနိုင်စရာအကြောင်းအချက်မရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေကတင်လာနေကပြောပါတယ်။